တနင်္လာနေ့တိုင်းပလောမြို့နယ်ထဲမှာပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစပြီးတော့ဒီကနေ့အထိရက်စက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီဘက်ကပလောမြို့နယ်တိုးကျေးရွာမြထောင်ကျေးရွာတွေဘက်ကိုစစ်ကြောင်းဆင်ပြီးတော့စစ်ရေးလှုပ်ရှားရာကနေနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာလို့ပလော PDF နဲ့ဒေသခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ဒီတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေလည်းနေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်ပလောတိုက်ပွဲသတင်းပေးပို့ချက်ကိုတော့မဆုမျက်မုံကဆက်ပြီးပြောပြပေးပါမယ်ရှင်
တနင်္သာရီတိုင်းပလောမြို့နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြား February 9ရက်နေ့ကစပြီးတော့ဒီကနေ့အထိ၄ရက်မြောက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ February 9ရက်တုန်းကပလောမြို့နယ်ကတိုကျေးရွာမှာတိုက်ပွဲစတင်ခဲ့ပြီးနောက်နေ့မှာတော့မြထောင်ကျေးရွာမှာထပ်ပြီးတော့တိုက်ပွဲဖြစ်ပါတယ်။ဒီကနေ့တောက်ကြနေမှာတော့ထမင်းမစားကျေးရွာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလောပြည်သူကာကွယ်ရေးတပ်သတင်းပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
နောက်တနေ့ကျတော့ဒီကတော့ကိုအကိုလူတွေကမြားတောင်ဘက်ကိုတစ်ခါဆင်းလာဟိုအဲ့မြားတောင်မှာရှိတဲ့ကိုဒီဘက်ကနေပွားပြီးတော့ပြင်းမဲ့ဆိုပြီးတော့သွားလာသွားတဲ့အခါဟိုဘက်ကနေပြီးတော့တို့ကလည်းနည်းနည်းအကင်းပွားသွားပြီးပေါ့အဲ့မြားတောင်ဘက်လက်ကူဘက်အဲ့သူတို့ပလာတို့ဒီကြတို့ဘက်မှာတို့ကတင်ဖို့တွေဝတ်ထားတာနေမှာအဲ့နောက်ပြီးတော့ဒီဘက်ကဟိုကလက်နဲ့ကြီးနဲ့ချလာအောင်အဲ့ဖိုတီးနဲ့တို့က79နဲ့ပြည့်တဲ့ခါကျတော့ဒီဘက်73ရောက်အောင်ထိသွားတာဒဏ်ရရသွားတာပေါ့တို့ဘက်ကနေဒီဒီနေ့တစ်ခါဟိုကဒီသမီးမသားဘာမှာဒီဒီအဲ့ဖတ်ခွက်တဲ့ကရေပေါ်နေတဲ့ကအဲ့ဒီစိတ်နဲ့ဘိုက်ပွဲဖြစ်တယ်ခီးချင်းဖြစ်တယ်အခုဒီမနက်ဒီဘက်ကလည်းအထင်းနာသွားတယ်ဒီဘက်ကကျတော့ဟို3ယောက်မှ2ယောက်ကနည်းနည်းတန်းရပြင်းထန်တယ်
တိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖက်ကအထိခိုက်ရှိသလိုစစ်ကောင်စီဘက်ကလည်းစစ်ကြောင်းဆင်းသွားတဲ့လမ်းမှာမိုင်းဆွဲတိုက်ခိုက်ခံရလို့ဆယ်ယောက်ထက်မနည်းအထိခိုက်ရှိတယ်လို့ဆိုပါတယ်ဒီကိန်းကဏ္ဍကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူးဘလော့မျိုးနယ်တွေကတိုက်ပွဲတွေဖြစ်ပွားတဲ့နေရာတွေကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုအနီးအနားချေးပါတွေကိုလည်းဝင်ရောက်ပြီးတော့ဒေသခံတွေကိုစစ်ဆေးဖမ်းဆီးတာတွေလုပ်နေတယ်လို့ဘလော့ကာကွယ်ရေးတပ်ကပြောပါတယ်တကယ်တော့ပလောမြို့နယ်ထဲမှာပြီးခဲ့တဲ့လအနည်းငယ်တည်းကစစ်ကောင်စီတပ်တွေနဲ့ပလောဒေသကာကွယ်ရေးအဖွဲ့တွေကြားမှာဂျိုကြားဂျိုကြားတိုက်ပွဲတွေရှိနေခဲ့တာပါအဲဒါကြောင့်လဲချေးရွာတချို့ကဒေသခံတွေအဖို့စစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်တို့ချေးရွာဒေသခံတို့ကသူတို့အနေနဲ့နေရဆွန့်ခွာစစ်ဘေးရှောင်နေရတာ3လနီးပါးရှိပြီလို့ပြောပါတယ
်3လနဲ့လ3လဝတ်တယ်လို့ပြောပြီဒါဆောင်နေကြတော့ခုချေကြည့်တော့ပြေဆက်လို့တလောတစ်ကြိမ်တပတ်တစ်ကြိမ်တခါလေ
းသူပြောသွားတာကတော့စစ်ဘေးရှောင်နေရတာ2လ3လဝင်းကျင်ရှိသွားပြီအခုထိတိုက်ပွဲတွေဖြစ်နေသေးပဲတလတစ်ကြိမ်တပတ်တစ်ကြိမ်တိုက်ပွဲတွေဖြစ်တယ်လက်နက်ကြီးတွေကတော့နေတိုင်းလိုလိုပဲဖြစ်နေတယ်တဲ့ရွာထဲမှာနေလို့ရှိရင်စစ်သားတွေလာတဲ့အခါတွေ့ရင်စွဲမယ်ခေါ်မယ်ရှေ့ကနေသွားခိုင်းမယ်အဲဒါကြောင့်မို့လို့ပို့ပြီးတော့ကြောက်ရတယ်စစ်သားတွေလာရင်လဲရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်တယ်သူတို့စစ်ကြောင်းဖြတ်သွားဖြတ်လာဆိုရင်လဲရွာတွေကလူတွေကိုတွေးရင်တွေးသလိုပစ်တယ်အဲဒါကြောင့်ရွာထဲမှာမနေရကြဘူးလို့တိုကျေးရွာကဒေသခံကပြောပြနေတာပါသင်္ကန်းတော်ရွာကန်တယောက်ကတော့ပြီးခဲ့တဲ့လတုန်းကကျေးရွာအနီးတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီတပ်တွေရွာထဲဝင်လာပြီးတော့နေအိမ်မီးရှို့ဖျက်ဆီးတာခံခဲ့ရတယ်လို့ပြောပါတယ
်အမလည်းအဲ့လိုပဲတိုက်ပွဲတွေကြောင့်အဲ့ရော်လည်းမစိုးမစားရဝဲတာညီမတို့မဟုတ်သူအဲ့ဒါမရှိတော့ဘူးမိရှုက
သူပြောသွားတာကတော့အိမ်မှာလဲတိုက်ပွဲတွေဖြစ်တာကြောင့်ရွာထဲမှာဘယ်သူမှမနေရကြဘူးသူတို့အိမ်ဆိုရင်လဲအိမ်မရှိတော့ဘူးမိရှုလို့ကုန်ပြီလက်ခွေးထဲမှာတဲလေးတွေဆောက်ပြီးတော့ရှောင်းနေရတယ်မကြမကြအဲ့လိုမျိုးဖြစ်တယ်အဲ့ဒီတိုက်ပွဲမှာတိုးရွာမှာဖြစ်လိုက်မြားတောင်ရွာမှာဖြစ်လိုက်တာရှင်းရွာမှာဖြစ်လိုက်နေရာအနှံ့ပလောမှာလဲဖြစ်နေတာပဲလို့ပြောသွားတာဖြစ်ပါတယ်ပလောမျိုးနယ်ရင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမကြမကြတိုက်ပွဲဖြစ်နေတဲ့နောက်အခုလာဇန်ပိုင်းမှာစစ်ကောင်စီကပလောမျိုးနယ်မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ပါတယ်။အခုဖြစ်နေတဲ့ပလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကထုတ်ပြန်တာမရှိသေးပါဘူး။ဒီနေ့ကချင်းပြည်နယ်ထန်တလန်ရဲစခန်းကိုဒေသခံချင်းကာကွယ်ရေးအဖွဲ့တွေဝင်ရောက်စီးနင်းပြီးတရက်အကြာမှာတော့ထန်တလန်ရဲစခန်းစီးနင်းဝင်ရောက်ခံရပြီးရဲတပ်ဖွဲ့ဝင်တွေဟာလေချောင်းကုံချောင်းစစ်ကူရီရဲ့ပြစ်ခတ်မှုအကာအကွယ်ယူပြီးတော့ဆုတ်ခွာခဲ့ရတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်ရှင်။